မြန်မာနိုင်ငံမှာကိုဗစ်အကြီးအကျယ်ပြန့်နှံ့နေပြီးအဓိကကူးစက်နေတဲ့ရန်ကုန်မှာနေ့စဉ်မြေပြင်မှာတည်ဆုံမှုကထောင်ကနန်းဝန်းကျင်ထိဆက်လက်မြင့်မားနေတယ်လို့လက်တွေ့ကုသပေးနေတဲ့သူတွေကပြောပါတယ်။အခုလိုဆိုရတဲ့ COVID-19 မျိုးကွဲသစ်ပြင်းထန်လာချိန်မှာဆေးရုံကတင်နဲ့အောက်ဆီဂျင်မလုံလောက်မှုတွေဖြစ်နေတာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတာနဲ့လည်းတိုက်ဆိုင်မှုရှိနေတာပါ။ဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့။ရန်ကုန်ကအကယ်ဒမီဆေးရုံအုပ်ချုပ်သူဒေါက်တာထင်ပေါ်ကတည်ဆုံမှုများလို့နေရပုံကို
ပြည်သာကျွန်တော်ခံမှန်းကြည့်ပေါ့နော်ကျွန်တော်တွေ့ကြည့်တာကျွန်တော်တို့ဆေးရုံမှာတော်တော်များပါတယ်ကိုပြည်သာဖြစ်လိုက်ရင်မိသားစုလိုက်မိသားစုလိုက်ဖြစ်ပြီးတော့တချို့ကအဖေတည်လို့အမေကိုမတည်စီအောင်လို့လာတာတို့ family history မှာတအူးအူးတော့တည်သွားကြတာများတဲ့ခါကျတော့ကျွန်တော်မြင်တော့ထောင်ကနန်းတော့ကြီးတယ်တည့်ရတည့်ရကိုပြည်အရန်ဟုတ်တခုတည်းနဲ့ဒီရက်ပိုင်းမှာဖြစ်နေတာတော့ကုသတာတော့အရေးပေါ်လူနာအနေနဲ့လည်းကုသပါတယ်။နောက်ပြင်ပလူနာအနေနဲ့လည်းကုသတယ်။အဲတချို့ဆေးရုံတည့်ရမယ်လူနာမျိုးတွေတော်တော်များများရှိပါတယ်။သို့သော်လည်းကျွန်တော်တို့ဒီဆေးရုံကကလင်90ပဲဆက်တဲ့အခါကျတော့ limited amount ပေါ့နော်။ဟိုအရန်နေပါတယ
်။အကယ်ဒမီအပြင်တခြားပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ပန်းလိုင်းတကုံအမေရိကန်နဲ့ရွှေလာမင်းဆေးရုံတွေမှာလည်းကိုဗစ်လူနာတွေကုသပေးလာချိန်မှာအခုပိုးမျိုးကွဲတဲ့ data ကြောင့်တည်ဆုံးမှုထူးထူးခြားခြားပြင်းထန်လာပုံကိုလည်းအမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ရှိသူကအ
ဲဒီတိုင်းလို့တော်တော်များများတော့ဖြစ်နေပြီပေါ့နော်အပြင်ထက်ပြီးတော့ကူးဆက်တာတွေကတော်တော်များတယ်လေအဲဒီမှာတယောက်ဖြစ်လိုက်လို့ရှိရင်တိမ်သားလုံးလို့ပြောတော့တော်တော်များတယ်ဟိုအတက်ကြီးရဲ့လူတွေကြတော့ခံနိုင်ရင်မရှိရဘူးပေါ့တချို့တို့စနေရလောက်ဖြစ်နေကြမှာတချို့၁၉ရက်အထိတောင်တောက်ခံလာပြီဒါပေမဲ့ရုပ်တဲ့အောက်ဆီဂျင်ကထိုးကြပြီးတော့သုံးပါးဝါးတွေလည်းတွေ့ရတယ်တချို့ရောအခံရှိတဲ့လူငယ်တွေလည်းတွေ့ရတယ်ဆေးရုံအခုသူအောက်ဆီဂျင်ကျတယ်ဥမာ95ကနေပြီးတော့80ကျသွားတယ်အခုတင်ကျင်နေရေးပေါ်ကျတော့ပြည့်နေတယ်ကျွန်တော်အမြင်ကဘရောအဆင်မပြေဘူးကျွန်တော်စိတ်လည်းမကောင်းဘူးလားကျတော့ဒါကျွန်တော်တယောက်တည်းမဟုတ်ဘူးကျန်တဲ့ကျောင်းဝင်တော်တော်များများရင်ဆိုင်နေရတယ်ပေါ့နော
်ဒါပြင်အောက်ဆီဂျင်အကန့်အသတ်ကြုံနေရပုံကိုလည်းဒေါက်တာထင်ပေါ်က
အောက်ဆီဂျင်ကိုကျွန်တော်တို့အခုအလုံးလုံးမရတဲ့ပြဿနာပါလက်လုံးမှာ challenge အဖြစ်ဆုံးအရာတစ်ခုပေါ့နော်အလုံးလုံးမရတဲ့အခါကျွန်တော်တို့က plug in to be သုံးတဲ့ concentrator လေးနဲ့ကုသလို့ရနိုင်လောက်တဲ့အနေသားရှိတဲ့ဇူနာကိုမှပဲဆေးရုံတင်ပြီးကုသပေးလို့ရပါတယ်ဒီထက် ICU မှာသုံးတဲ့ ventilator တို့အဲ့ဒါမျိုးကြီး oxygen consumption များတယ်အဲ့မျိုးတွေနဲ့ကုသပေးရမယ်လူနာတွေကိုကျွန်တော်တို့ facility ရှိပြီမဲ့ကုသနိုင်ဘူးအဓိကအကြောင်းအရတော့ရခင်ပုံမှန်ကျွန်တော်တို့ဆေးရုံကနေပြီးတော့ oxygen cylinder တွေ twin ပေးနေတဲ့ဆေးရုံတွေကိုနိုင်ကူကဟိုကျွန်တော်တို့ပုံမှန်မပြတ်ယူပေးနိုင်တော့
အဲ့ဒီတော့အခုလိုတည်ဆုံနေရမှုတွေကိုပြည်သူတွေဘလို့ရင်ဆိုင်တင်တာအတွက်လဲကျန်းမာရေးအရာရှိက
ရကြလာတဲ့လူကကအားလေးကိုစက်ထိန်သားနိုင်ဖို့ပေါ့နော်ဥပမာပေါ့ nutrition နဲ့ဆိုင်တဲ့စားတော့တယ်သားကြည့်ရင်သားကြည့်ရင်ရင်းနဲ့တောက်ရှားလိုက်ပါတော့။နောက်ကျွန်တော်တို့ပြောတဲ့အသက်ရှူလေးကျင်ကန်းလေးတွေနောက်အေးရေးဘောဝအိတ်တာလေးတွေနောက်စိတ်ကြပေါ့အကြောက်တရားပေါ့။အဓိကတော့ဖိစိုးတွေမကြည့်တာကောင်းတယ်။သူကနေကောင်းပြီဆိုရင်ဖိစိုးကြည့်လိုက်ရင်စိတ်သက်တွေစိတ်ကြောက်ရှောက်ရှားဖြစ်ပြီးတော့ဟိုတချို့ကြတော့လည်းအဲစိတ်သက်ကြောက်သွားလို့ရှိရင်24နာရီအတွင်းကိုအောက်ဆီဂျင်ထိုးကြပြီးတော့သုံးနာရီရတယ်။ဒီလည်းမိသားစုတွေကပြန်ပြောပြလို့ကျွန်တော်တွေ့သိနေရတော့
နော်။ဒါပေမဲ့အောက်ဆီဂျင်အပြင်ဆေးဝါးတွေပြတ်လတ်လာမှုရဲ့အကျိုးဆက်အားလုံးကိုထိခိုက်သွားရပုံကိုလည်းဒေါက်တာထင်ပေါ်က
စောစောကပြောတယ်ကျွန်တော်တို့ပုံမှန်ပေးနေတဲ့အောက်ဆီဂျင်ပလန့်ဒီမှာသွားပြီးတော့ refill ပြန်လုပ်ရတဲ့အခါမှာတန်းစီကြရတယ်တချို့ဆိုလို့ရှိရင်ကိုဗစ်ဖြစ်နေတဲ့လူတွေကသွားတန်းစီအဲဒီမာရင်ကိုပဲတချို့အသက်ဆုံးရှုံးရတဲ့လူမျိုးတွေကြားရပါတယ် transmission ဖြစ်တာကတော့ကျင်းနေတယ်နေရာတိုင်းမှာဘလုံးမှစနစ်တကျ control လုပ်ဖို့မဖြစ်နိုင်တော့ဘူးအကြောင်းရင်းကအဲ့ဒီလူစုလူတွေကအသက်နဲ့လူပြီးတော့သူ့ထက်ငါအောက်ဆီဂျင်သွင်းရတယ်ဆေးတွေလူဝယ်ရတဲ့အတွက်ကြောင့်ဒီလူစုလူတွေကို control လုပ်ရတာအမတန်ထက်ပါတယ်အဲ့တော့တစ်ဖက်ကလည်းဈေးနှုန်းအဆမတန်မြင့်တက်လာတယ်တစ်ဖက်ကလည်းလိုအပ်ချက်ကိုမဖြည့်သင့်ပေးနိုင်ဘူးအဲကျွန်တော်တို့ပုဂ္ဂလိကကလည်းပြည်စုံလုံးနဲ့အားတက်တရော်မလုပ်ပေးနိုင်တာမျိုးတဲ့နော်ရေတည့်တည့်ကိုတော်တော်လေးကိုရပါတယ
်အခုလိုအချိန်မှာရှေ့တန်းကကျမ်းမာရေးဝန်ထမ်းတွေပါစတိခိုက်ရုပ်ကံလာနေရပုံကိုလည်းကျမ်းမာရေးတာဝန်ရှိသူက
ကျမ်းမာရေးဝန်ထမ်းအားလဲနေတဲ့အနေအထားမှာလဲကျွန်တော်တို့ဝန်ထမ်းတွေလဲ positive ဖြစ်ရပါတော့နော်ဥပမာကျွန်တော်တို့ဆိုရင်20လောက်ရှိတာမှာ ခု9ရက်လောက်ဖြစ်နေပြီပေါ့နော်ဒီလောက် view site နေရတာနဲ့လည်းဒါကြောင့်မလို့တော်တော်လေးကိုအသေးစိတ်ကအလုံးလုံးတဲ့အခါမှာဖြစ်ဖြစ်ကိုအိမ်မှာနေတာပဲဖြစ်ဖြစ်ဓာတ်တွေကစီးတာပဲဖြစ်ဖြစ်အိမ်မှာသွားတာပဲဖြစ်ဖြစ်အင်ဂျာလေး view design နဲ့သတိထားဖို့တော့လိုတယ
်ဒီအချက်တဲတွေကိုကြော်နိုင်ဖို့ပြည်သူတွေအနေနဲ့ကာကွယ်ဆေးရသမျှထိုးကာကွယ်ရေးပို့လောက်တာအပြင်စစ်ကောင်စီဘက်ကလည်းပြန်မဝင်သေးတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ပြန်ညှိတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်တာနဲ့ဆေးဝါးပစ္စည်းတင်သွင်းတာတွေအဆင်ပြေအောင်အရေးပေါ်စီမံသင့်ပြီလို့ကြေညာသူတွေကအကြံပြုလိုက်ပါတယ်ခင်ဗျ